ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနေဗယ်နီဟာဓာတ်ရုအစိတ်ခတ်ခံရတာဖြစ်နိုင်ခြေရှိတယ်လို့သူ့ရဲ့ဆရာဝန်ကပြောပါတယ်။နေဗယ်နီကိုဆေးရုံမှာတော်တွေ့ပြီးတဲ့နောက်ဒေါက်တာအနက်စတစီယာဗက်ဆလီဗာကသူ့အရေပြားမှာအစိတ်တင်ပြီးဘာမှမသိတဲ့ဓာတ်ရုအစိတ်ဓာတ်တစ်ခုကြောင့်အရေပြားပျက်စီးသွားခဲ့တယ်လားဆိုတာထည့်စင်းစားနေပါတယ်လို့ပြောပါတယ်။ထောင်နဲ့ရ30ကြာခံနေရတဲ့နေဗယ်နီဟာအာနာဗိုင်တွေရဲ့အပြောအဖြစ်စိုးရွားတဲ့ဓာတ်မတည့်မှုတစ်ခုကြောင့်ဆိုပြီးတင်းငွေနေမနေ့ပိုင်းကဆေးရုံတင်လိုက်ရတာပါ။ရုရှားအတိုက်ခံခေါင်းဆောင်ဖြစ်တဲ့နေဗယ်နီဟာမျက်နှာမှာစူးစူးရွေးရွားရောင်ရမ်းနေပြီးအရေပြားမှာအနီကွက်တွေနဲ့ဆေးရုံတင်လိုက်ရတာလို့သူရဲ့ပြောခွင့်ရမျိုးသမီးခီရာယာမာယစ်ကပြောပါတယ်။ဒီလိုတတ်မတည့်တာမျိုးအရင်တုန်းကတခါမှမဖြစ်ဘူးလို့လည်းပြောခွင့်ရကပြောပါတယ်။နေဗယ်နီကုသမှုခံယူနေတဲ့ဆေးရုံရဲ့ကုသလေတယောက်ကနေဗယ်နီဟာစိတ်ကျေနပ်စရာအခြေအနေမှာရှိနေပြီလို့အနောက်နိုင်ငံတွေကသတင်းဌာနတွေကိုဒီကနေ့ပြောပါတယ်။ဒီကတဲ့စနေနေ့ကမော်စကိုမြို့တော်မှာခွင့်ပြုချက်မယူဘဲဆန္ဒပြပွဲလုပ်ဖို့နှိုးဆော်တယ်ဆိုပြီးနေဗယ်နီကိုပြီးခဲ့တဲ့သတင်းပတ်မှာထောင်နိုင်ချက်30ချမှတ်ထားတာပါ။အဲဒီစနေနေ့ကဆန္ဒပြပွဲတွင်လူပေါင်း 1,300 ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တယ်လို့ဆန္ဒပြပွဲတွေကိုနှိမ့်နှင်းတဲ့အခြေအနေကိုစောင့်ကြည့်တဲ့တီးခြားလွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းနေဗယ်နီဟာအကြိမ်ကြီးတစ်ဒါဇင်လောက်ထောင်ချခံခဲ့ရပြီးထောင်ထဲမှာရက်200ကျော်နေခဲ့ရပြီးပါပြီ။